2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူကြုံရေးတပ်တွေနဲ့နိုင်ငံရှင်လင်းရေးအတွင်းအဆိုးရွားဆုံးကျူးလွန်ခဲ့တဲ့ဖြစ်ရပ်တစ်ခုအဖြစ်လို့သက်ဆွဲခံတရရတဲ့တူလာတူလီရွာလုံးရောဟင်ဂျာရွာလုံးကျော်အစုလိုက်ပြောင်းရဲ့တပ်ဖြတ်ခံရမှုမှာအသက်မသေပဲလွတ်မြောက်လာသူတွေက66ဦးပါနေ ICC နိုင်ငံကရာဇဝတ်ခုံရုံးကိုအော်တိုဘားလနောက်မိုင်းကအမှုလျှောက်ထားတင်သွင်းခဲ့ကြောင်း ICC ခုံရုံးကအများပြည်သူသိအောင်ထုတ်ပြန်ထားပါတယ် ICC ခုံရုံးမှာသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ ICC အနေနဲ့အခုလိုတရားစီရင်ရေးဆောင်ရွက်မယ်အလားအလာကျိုးသိအောင်မရှိဖြစ်စားရတဲ့နောက်ပတ်သက်လို့မတ်အင်ဂျင်နီယာဆက်လက်တင်ပြမှာဖြစ်ပါတယ်
တူလာတူလီရွာမှာမြန်မာတပ်မတော်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကို ICC Pre-trial Chamber 3အနေနဲ့စုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အဲ့ဒီရွာသူရွာသားတွေကဒိုက်ရိုက်တိုင်ကြားအမှုဖွင့်ခဲ့တာဖြစ်ပါတယ်။တူလာတူလီကရွာသူရွာသားအားလုံးဟာ ICC ခုံရုံးပြဌာန်းချက်153အရာနှိမ့်ပန်းနှိမ့်ဆက်တပ်ဖြတ်မှုတွေကိုကြုံတွေ့ခံစားခဲ့ရသူတွေဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ kait ညီတယ်လို့နေရက်ကနေအတင်းကျပ်မောက်ထုတ်ခံရသူတွေဖြစ်တဲ့အတွက်အခုလို ICC ခုံရုံးမှာဒိုက်ရိုက်အမှုဖွင့်တိုင်ကြားခွင့်ရတာဖြစ်ကြောင်းICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတိုင်ကြားသူတွေထဲမှာမြန်မာစစ်တပ်ရဲ့တပ်ဖြတ်လူရဲ့အတင်းအာဓမပြုကျင့်မှု၊မိရှုဖြတ်စည်းမှုစတာတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့အမျိုးသမီး45ဦး၊အမျိုးသား32ဦး၊မိန်းကလေး6ဦး၊ယောက်ျားလေး3ဦးတို့ပါဝင်ပါတယ်။အခုလိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေကနေ ICC ခုံရုံးမှာအမှုဖွင့်တိုင်ကြားခဲ့တဲ့အပေါ်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ There is a case at the International Criminal Court looking into atrocities committed by the Burmese military and
ICC နိုင်ငံသားရာဇဝတ်တရားခုံရုံးနေနဲ့မြန်မာစစ်တပ်ရဲ့အရေးဆက်ဆက်ကျူးလွန်တဲ့အမှုကိုရှာနေတာပါ။အခုတူလာတူလီမှုဆိုရင် ICC ရှေ့နေကြုံနေနဲ့ဖြစ်နေတဲ့တက်တီထောက်တာအားလုံးကိုတုံ့တက်အကြက်ချက်ကိုဆက်လက်လှုပ်ဆောင်နေမှာဖြစ်ပါတယ်။တူလာတူလီရွာလုံးကျတပ်ဖြတ်ခံရမှုနဲ့ပတ်သက်ရင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးပြီးထုတ်ပြန်ထားတဲ့အစီအစဉ်စာကို ICC ကိုတင်သွင်းထားပါတယ်
။ဒါဆိုရင် ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကို ICC ဘက်ကခိုင်မာတဲ့အထောက်အထားတွေးလို့သက်ဆိုင်ရာတာဝန်ရှိသူတွေကိုခုံရုံးမှာအမှုရင်ဆိုင်ဖို့ခေါ်ယူနိုင်တဲ့ညီဥပဒေရောရှိလားရှင့်။တကယ်လို့မရှိရင်ရော ICC ကအခုလိုရိုဟင်ဂျာအရေးကင်တွယ်မှုဟာပြည်ယုတ်တင်ပြတာတသက်ပဲဖြစ်သွားမှာရှင
့်။ Well, if the ICC takes the case and this is a question for the judges.
ဒါလို့ ICC ကအမှုကိုကင်တွယ်ပြီးဆိုရင်တရားသူကြီးတွေရဲ့နေဖို့ထုတ်ပြန်ချက်ကတော့သူတို့အနေနဲ့တရားစီရင်ပိုင်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာပါ။ဒီလိုသူတို့မှတရားစီရင်ပိုင်ခွင့်ရှိမယ်ဆိုရင် ICC အနေနဲ့အမှုကိုကြားနာစစ်ဆေးပြီး ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂဖော်ဝင်နိုင်တဲ့အားလုံးကိုဖြစ်မနေနိုင်နိုင်ရမှာပါ။ဒါကြောင့်ပြန်ရုပ်တက်တက်ပဲဆိုတာကတော့လုံးဝမဟုတ်ပါဘူး။ ICC ခုံရုံးကိုင်တော်မှုကအရေးကြီးပါတယ်။ဒါကြောင့်လည်းဒီလိုအစိုးရရဲ့ကျောင်းနောက်ခံကိုယူပြီးမြန်မာအစိုးရက ICC ခုံရုံးပေါ်ဝင်မှုကိုတားဆီးဖို့ကြိုးစားနေတာပါ။ ICC ခုံရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်မှုနဲ့ဥပဒေအတိုင်းဖြစ်မနေနိုင်ရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ပိုင်ခွင့်ရှိနေတယ်ဆိုတာမြန်မာအစိုးရကသိပါတယ်။
တူလာတူလီအမှုမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကို ICC ခုံရုံးနေနဲ့စစ်ဆေးကင်တွယ်ဖို့ဆိုရင်အခက်အခဲတွေအများကြီးရှိနေတယ်လို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလူကသုံးသပ်ပါတယ်
။မှုခင်းဖြစ်တဲ့နေရာကကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်တယ်နော်။နောက်ပြီးတော့တခါဒီအိုးအိမ်ကြီးဖြတ်စည်းခံရတဲ့မိရှုခံရတဲ့ဆိုတဲ့ကိစ္စတွေကလည်းကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်သွားခဲ့တာဖြစ်တယ်။အဲ့တော့အဲ့ဒီလိုဖြစ်သွားခဲ့တဲ့တကယ်အကြောင်းရင်းခံကဘာလဲဆိုတာကိုဒီစုံစမ်းစစ်ဆေးဖို့ဒီနေ့စာရဲမှာပါမလား။အဲ့တော့ဘာကြောင့်ဒီလိုရေးခင်းကြီးဖြစ်သွားတာလဲဆိုတဲ့အခြေခံအချက်နဲ့မရှိဘူး။သူကဖြစ်တယ်တတ်သွားတယ်။ဟောအင်းကြီးမိကျသွားတယ်ပစ္စည်းတွေလူရခံရတယ်လူတွေမတိမ်တင့်ထားရတယ်။အဲ့ဒါဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းရင်းအခြေခံကိုကြည့်ချင်းသားတော့မတွေ့ရဘူး။အဲ့တော့အဲ့ဒီဥစ္စာကိုစုံစမ်းစစ်ဆေးမှုဆိုတာကတော့ကျွန်တော်တို့ဘုံအပြီအစိုးရနဲ့ပြည်နိုင်ပြည်ချင်းဆောင်ရွက်မှသာအရင်ပြည်နိုင်မဲ့ကိစ္စအမျိုးဖြစ်တယ်။အဲ့တော့အဲ့ဒီမှာဖျားပင်းချောင်းဆိုတာမျိုးနဲ့နေတော့ရမယ်လို့ကျွန်တော်တို့မထင်ဘူး။
ICC Pre-trial Chamber တရားသူကြီးအဖွဲ့ကဒီနှစ်ဇွန်လမှာခွင့်ပြုချက်ပေးလိုက်တဲ့အတွက် ICC ရှေ့နေချုပ်ရုံးကစတင်စုံစမ်းနေတဲ့ပနာမလုပ်ငန်းစဉ်ထဲမှာဒေါက်တာဆွတ်ချီဦးဆောင်တဲ့ NLD အစိုးရလက်ထက်ဖြစ်ခဲ့တဲ့2016အောက်တိုဘာလနောက်ပိုင်းနဲ့တကြောပြန်ဖြစ်ခဲ့တဲ့2019 ဩဂုတ်လ25ရက်နေ့နောက်ပိုင်းကဖြစ်ရတွေ့ပါဝင်ပါတယ်။ရိုဟင်ဂျာအုံနှုံးကိုအတိမတ်ပြုလက်ခံထားတဲ့မြန်မာအစိုးရဟာ ICC ရာဇဝတ်ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute စာချုပ်မှာလက်မှတ်ထိုးထားခြင်းမရှိတဲ့အတွက်ဒုက္ခသည်တွေလက်ခံထားတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ Bangladesh အစိုးရနဲ့ ICC ခုံရုံးကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အဓိကဆွဲချက်ကတော့2019ခုနှစ်ကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်ရိုဟင်ဂျာ9သိန်းကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေနေဆက်ဖြတ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဖြစ်ရပ်ဖြစ်ပါတယ်။